နေစရာအမြင့်ကဘွားမှမြစ်တွေရေခမ်းရင်တောက်သုံးစရာစိုက်ပျိုးစရာရေအားလျှစ်ထုတ်လုပ်စရာတွေအပြင်အဝတ်ထည်လုံကစားသုံးကုန်လုံကစရာတွေအတွက်ရေရရှိတော့မှာမဟုတ်ပါဘူး။ဟောင်ကောင်ချေဆိုင် CWR ဆိုတဲ့တရုတ်ရေချောင်းဆိုင်ရာဘေးအန္တရာယ်အဖွဲ့ကတော့ညီမရှိစွန့်ရင်မရှိဆိုတဲ့အစီရင်ခံစာတစ်စောင်ကိုမေ24ရက်ကထုတ်ပြန်လိုက်ပါတယ်။ရေရရှိဖို့ဖြည့်ဆည်းပေးနေတဲ့အာရှကမြကြီးစင်စင်းရဲ့ညချောင်းစနစ်ကရာသီဥတုပြောင်းလဲတဲ့အကျဲ့အနေကဘွားမှာကြာရောက်နေပြီလို့ပြောပါတယ်။စစ်ချုပ်နိုင်ငံကိုဖျက်ဆီးစီးစင်းတဲ့တာရင်အမူတာရီယာအင်ဒူကင်းကဗမာပုတ္တရအေရရီမဲကောင်တန်လင်းရန်စီနဲ့မြစ်ဝါစတဲ့မြစ်ဆယ်စင်းစီးစင်းတဲ့နိုင်ငံတွေမှာလူနှစ်ယောက်မှာတစ်ယောက်ကမြဝန်းဒေသမှာနေထိုင်ပါတယ်။ကဘာဘူးကလူတွေကရေကြီးရမျက်နှာရရှာကြတာမို့နေရာသစ်ရှာရင်မျက်နှာချောင်းလာမှာရှာကြနေထိုင်ကြပေမဲ့ခုတော့အခြေအနေကပြောင်းလာပါလေ။ ERI မြဝန်းဒေသမှာရှိတဲ့စကိုင်းတိုင်းရင်းမှုမျိုးနယ်မှာအရင်ကတော့ရေဖောဖောတည်တည်ရပေမဲ့ခုတော့ရေရှားနေတဲ့အကြောင်းတရက်ကံရွာဒေသကတယောက်ကပြောပြပါတယ်
။အော်ကျမတို့ရွာခိုင်နွားတွေကတော့အတိုင်းနွားကျွတာတော့ခုတလက်တလောတော့အချောက်ကျွရပါတော့။ရေဘောတော့ကဆိုရင်တော့ရေဖောဖောနဲ့ကျွရခုတော့နွားသားတွေကိုအချောက်နွားကိုအချောက်ပဲကျွရတာ။မိကျမရာရေလေးမှာဝတော်ဝါနဲ့နည်းနည်းပဲတက်ရတာပါရေကရှားပါနေကြတော့သူတို့ကိုယ်တော်လုတ်ပြီးတော့ပဲပဲပန်းနဲ့ကျမတို့ကလည်းနွားတွေကိုအစာကျွေးကိုရေတိုက်ဖို့ကြတော့တကယ်ရင်းနဲ့တက်ရတယ
် ERI ပါဝင်အရှတ်တိုက်ကအန်ဒီရဲ့ဆက်ကွေးနဲ့ကြားရောက်နေတဲ့မြစ်ဆယ်စင်းဟာတရုတ်နိုင်ငံနဲ့ဘောအရှတောင်နဲ့အရှတ်တောင်အရှတ်နိုင်ငံတွေကိုဖြတ်သန်းပါတယ်မဲခေါမျိုးဆိုရင်မြန်မာနိုင်ငံပါဝင်၆နိုင်ငံကိုဖြတ်သန်းစီစဉ်ပြီးမြန်မာနိုင်ငံရဲ့သွေးကြောဖြစ်တဲ့ ERI မြစ်ကမြန်မာတနိုင်ငံနဲ့ကိုဖြတ်သန်းစီစဉ်ပါတယ်အဲ့ဒီမြမအသက်သွေးကြော ARI မြစ်ကြီးဟာယိုရင်းနေပြီလို့ပြည်ရင်းကလုံခြုံရေးရအမိမဖော်လို့တဲ့မြမလူမှုဘဝလိလာသူတယောက်ကပြောပါလေ
။ ERI ဒီမြစ်ဖျားပိုင်းဒေသတွေမှာရေကျူးအေးမြင့်ရဲ့ပထမဦးဆုံးရေဦးရေပြားဖြစ်တဲ့ ARI တွေဖြစ်တာပေါ့လေ။ဒါပေမဲ့အခုချိန်ကာလကြီးမှာကမြစ်ရဲ့ချမ်းမရေးလို့ပြောတဲ့ဂေဟစနစ်တွေတော်များများကိုလူတစုကောင်းစားဖို့ဒီရေဦးရေပြားမှာရှိနေတဲ့အင်မတန်မှကောင်းတဲ့ရေချူရေမြင့်တွေကိုဖြစ်စီတဲ့ရွှေတူဖုန်ကျင်းလုပ်ငန်းတွေဟာမြစ်ဖြားအနှံ့ပြားမှာရှိတဲ့ဤလက်သက်တွေမှာကြုံတွေ့နေရတယ်။နောက်ရေတူရတယ်မပြည့်ညံသွားပြီ။ဒီမြစ်ကြီးဟာတောက်လို့မရတော့ဘူး။တုံးလို့ပဲရတယ
်။ CWR အစိမ်းကစားမှာတော့ရာသီဥတုပြောင်းလဲတဲ့အတွက်မြစ်ဆက်စည်းစလုံးအနေနဲ့ကြက်ရောက်နေပြီးကမ္ဘာအပူချိန်ကတိတိကျကျတိုးလာရင်2050မတိုင်ခင်ဆယ်စင်းနဲ့က၄စင်းကရေစီးစင်းနှုံးကျဆင်းမယ်လို့ပြောပါရယ်။အနေကြောက်နေတဲ့အာရှမြစ်ဆယ်စင်းတလျှောက်မြို့ကြီး280ရှိပြီးမြစ်တွေဖြတ်တန်းစီးစင်းတဲ့နိုင်ငံအများစုကဖုံဖြိုးတဲ့နိုင်ငံတွေဖြစ်ပါတယ်။ဒီထက်လာအိုကမ္ဘောဒီးယားနဲ့မြန်မာကအနေအကြီးမားဆုံးဖြစ်ပြီးတရုတ်နိုင်ငံကအလယ်လက်နဲ့ဗီယက်နမ်ကရေချောင်းဆိုင်ရာအနေရကအနည်းဆုံးလို့ CWR ကပြောပါတယ်။မြန်မာနိုင်ငံမှာ ERI တန်လွင်နဲ့မဲခေါင်မြစ်တွေကနေနိုင်ငံအတွက်ရေချိုး35ရာခိုင်နှုန်းဖြည့်ဆည်းပေးနေပြီးနိုင်ငံလူရေရဲ့58ရာခိုင်နှုန်းကတုံးနေတယ်လို့ဆိုပါတယ်။အရှတ်တိုက်ဟာကြောင်မီးသွေးတုံတာအပေးဆက်ယုံနေအတုံးများတဲ့အကျက်ရာသီဥတုပြောင်းလဲနေတာကိုအပေးယုံမဲ့ဖြစ်တယ်လို့ရေပါပိုရှားစေတယ်လို့အစိမ်းခန်စာကသတိပေးပါတယ်။အမီမပေါ်လို့တဲ့မြမလူမှုဘဝလေးလာသူတယောက်ကတော့လူသားဖြစ်လာရင်တန်ရှင်နဲ့လူတိုင်ဝမ်တိဆောက်ဖို့လူတိုင်းရပိုင်ခွင့်ရှိပေမဲ့မြမနိုင်ငံမှာတော့ဆုံးရှုံးသွားပြီလို့ပြောပါတယ်
။ဒီကနေ့ကပါကြီးရဲ့ရာဒီယိုတောင်းလေးချင်းဆိုင်ရာဆိုတဲ့အစိပ်ပိုင်းတွေကိုကြည့်တဲ့အခါမှာမြန်မာနိုင်ငံဟာရာဒီယိုတောင်းလေးချင်းဆိုင်ရာနဲ့ပတ်သက်ပြီးမှအဆင့်၃နေရာမှာရှိတယ်ပေါ့နော်ဒီရာဒီယိုတန်ကိုစိုးစိုးရွားရွားခါရမှာအဲဒီလိုအကြောင်းချင်းရာတွေဟာဘနာကလူငယ်တွေအတွက်ကျင်းလေးစရာဖြစ်လာတယ်။ကမာကြီးမှလူတယောက်စဖြစ်လာတာနဲ့တန့်ရှင်းတဲ့ရှင်တန့်ရှင်းတဲ့လေတန့်ရှင်းတဲ့ဘီနဲ့တန့်ရှင်းတဲ့လူတိုင်းဝိုင်းကြီးတစ်ခုကိုတိဆောက်ဖို့အတွက်လူတိုင်းမှာအဲဒီရပိုင်ခွင့်တွေရှိပါတယ်။ဒါပေမဲ့အဲဒီရပိုင်ခွင့်တွေအကုန်လုံးဆုံးရှုံးသွားခဲ့ပြီ
CWR အစိမ်းကန်စာမှာအရှမြစ်ဆယ်စင်းမြဝန်းဒေသမှာလူ 1.9 ဘီလီယံနေထိုင်တယ်လို့ပြောပါတယ်ဒီမြစ်ဆယ်စင်းဟာ Hindu Crush ဟိမဝန္တာတောင်တန်းကနေပေးဝေတဲ့ရေရရှိနေတယ်လို့ဖော်ပြပါတယ်ဒီမြဝန်းနေကနေနှစ်စဉ် GDP ထုတ်ကုန်တန်ဖိုးအမေရိကန် 4.3 ထရီလီယံရရှိနေတယ်လို့ပြောပါတယ်ရာသီဥတုပြောင်းလဲတဲ့အတွက် Hindu Crush ဟိမဝန္တာတောင်တန်းနှင်းတို့အရေးပြောတာနှင်းအကျနေတာမုတ်တုံရာသီပုံစံပြောင်းတာမြောက်ရီအလွန်အကျွံသုံးဆွဲတာတွေကြောင့်အရှက်တိုင်မှာနေထိုင်တဲ့လူနှစ်ယောက်မှာတယောက်ဟာရေရှားပါတဲ့ဒဏ်ခံရမယ်လို့လဲပြောပါတယ်ရှင်